ရခိုင်ပြည်နယ်မြောက်ဦးမြို့နယ်လက်ကကြီးရွာသား28ဦးကိုတပ်မတော်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ EE အဖွဲ့ရဲ့အဖြစ်မတင်ကားသူတွေကိုဖမ်းဆီးထားကြောင်းတပ်မတော်ကထုတ်ပြန်ပြောထားပေမဲ့ဒေသခံတွေနဲ့ကြီးရွာတာဝန်ရှိသူတွေကတော့အခုဖမ်းဆီးခံရသူတွေဟာ EE အဖွဲ့ဝင်တွေမဟုတ်ပဲကြီးရွာလုံခြုံရေးကင်းဆောင်အဖွဲ့တွေလို့ပြောပါတယ်။ဒီအကြောင်းကို VUE မြန်မာပိုင်းသတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါမြောက်မြို့ကရဲတပ်ရင်တိုက်ခိုက်ရပြီးနေမြေရှင်းလင်းရေးလှုပ်ဆောင်မှုအတွင်းလက်ကကြီးဝါက28ဦးကိုမြန်မာစစ်တပ်ကဖမ်းဆီးသွားခဲ့တာပါမနေ့ကတပ်မတော်စစ်ကြောင်းတွေရွာထဲဝင်လာပြီးဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းအဖမ်းခံရသူဦးအောင်စိုးရဇနီးဖြစ်သူကအခုလိုပြောပါတယ်
ဒီလိုကလာကြတယ်ဗျရွာထဲကိုဝင်ပြီးလက်လက်တွေကအပေါ်ထောင်ပြီးကြီးကြတယ်ဗျကျမတို့ကကြောက်တယ်ဗျဒီလိုကခုံထွက်ကြတယ်အဲ့ဒီကျမတို့ခေါ်တယ်ဗျတော့အဲ့ဒါမှသူတို့ကလည်းနာမည်သိရရတယ်တဲ့ကျမတို့ကကျမရကြောက်ခေါ်တယ်ပေါ့နော်ကျမတို့ကလည်းနေဘူးဒီမှာလာထားပါတယ်ကျမတို့ရကြအေးမဟုတ်ဘူးလို့မဟုတ်တဲ့ကျမတို့ခံစားရပါတယ်လို့အေးအမှန်ရှိတဲ့ဆိုကျမတို့မခံစားရပါဘူးလို့ကျမတို့ကစင်းရဲနေစင်းရဲရှာသွားနေရတာပါလို့အဲ့ဒါဥပြောတယ်ဒီလိုကမပြုံဘူးတဲ့အများတော့အိမ်ဒီမှာစင်းတဲ့ရှိတာပဲတဲ့အဲ့ဒါကျမကပြောတယ်ကျမတို့အိမ်ထဲခုခါရတဲ့လူတွေအိမ်ဒီကလည်းကျမအကုန်လုံးလင်းကြစမ်းပါမယ်လို့ဘာစင်းမလဲမရှိဘူးလို့မြင်နေနေရှိဘူးလို့ခုလေးကျမတို့ရကြပြင်ရောင်းနေတာဘယ်ပါမှမဖြစ်ကျမတို့ရခံစားနေရပါတယ်
သမရဘက်ကနေတင်းစီရမိတဲ့ဖွဲ့စည်းပုံဆိုင်ရွက်စည်းရုံးတစ်ခုရဒီလူတွေဟာအေအေဖွဲ့ဝင်ဖြစ်တယ်လို့ဆိုပြီးဖမ်းဆီးခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒါပေမဲ့အဲ့ဒီဆိုင်ရွက်ဟာကျေးရွာလုံခြုံရေးအတွက်ကင်းလက်ဆိုင်ရွက်ဖြစ်တယ်လို့လက်ကကျေးရွာအုပ်ချုပ်ရေးမှူးဦးအောင်တန်းမြင့်ကပြောပါတယ
်။ဒီကောင်ကရွာထဲကိုဝင်ပြီးတော့စစ်ကြောမှုတွေလုံးတုံးကင်းစားတဲ့ရွာကကင်းစားတဲ့ဆိုင်ရွက်အဲ့ဒီဆိုင်ရွက်ဒီကရာခဲ့တယ်ဒီကောင်အဲ့ဒီဆိုင်နဲ့တာမခေါ်တော့တယ်ဒီလူတွေကအေးအေးဆုံးတော့ဒီတော့ပြောင်းပြောင်းလဲခေါ်တော့တယ်ကျွန်တော်တို့ကတော့ပြောတာကဒီလိုရောရွာသားတွေဘာအေးအေးနေမဟုတ်ဘူးရမာကြီးရှင်းပါလို့ကျွန်တော်တို့ကဒီစဉ်းစားဖို့တော့ပြောတာလည်းဒီလိုလေဒီလိုပြောရတာမဟုတ်ဘူးကဒါအေးအေးဆိုပြီးပြောရဲခေါ်တာ
မြန်မာစစ်တပ်ကနေဖမ်းဆီးခေါ်ဆောင်သွားတဲ့အထက်ကလက်ကရွာသား19ဦးပါဝင်ပြီးတခြားရွာကလက်သမားလာလုပ်နေတဲ့လူ10ဦးပါဝင်ပါတယ်ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးတမတော်တရင်မှပြန်ကြားရေးဖွဲ့တွဲဖက်တွင်မှုဘုံမှုချုပ်စုံမင်းတို့ကအခုလိုပြောပါတယ်
လက်ကကြီးရအနေနဲ့တကယ်လမ်းပါပေါ်မှာရှိပြမှုဖြစ်တယ်ဒီလက်ကကြီးရကရေးပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတကယ်ဆက်ဆီးရတယ်လက်ပါပဲအခုငါပဲဆက်ပုံရေးခဲ့ပါတယ်လက်ကဖမ်းဆီးရမယ့်ဘုံမှုရှိတာဖမ်းဆီးရမယ့်တော့ဖယ်ပြီးတော့ဖမ်းဆီးရမယ့်ရှိတယ်ဒါကဆက်ဆီးတော့ခဲ့ရခုတော့တယ်
တမတော်အနေနဲ့မသိင်္ဂါပွဲသူတွေကိုဖမ်းဆီးရမိတယ်လို့သတင်းထုတ်ပြန်ထားပေမဲ့လက်နက်တွေဖမ်းဆီးရရှိခြင်းမရှိခဲ့ပါဘူးဒီလိုဖမ်းဆီးခံရမှုအတွက်ပြည်နယ်ထုတ်တော်ကိုယ်စားလှယ်တွေလူမှုကူညီရေးတင်းဖွဲ့တွေကလည်းဒီမရက်မှာလက်ကကျေးရွာကိုရောက်ရှိနေပြီးအခြေအနေရရကိုစုံစမ်းမေးမြန်းနေပါတယ်။မြောက်ဦးမြို့နယ်မဲဆန္ဒနယ်ပြည်နယ်ထုတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကတော့ဖမ်းဆီးခံရတဲ့လူတွေဟာအမှန်တကယ်ရွာသားတွေဖြစ်ကြောင်းသက်ဆိုင်ရာကိုတန်ကြားဖို့အကြံပြုခဲ့တယ်လို့ပြောပါတယ
်။ရွာသားတွေကကျွန်တော်ကိုတန်ကြားပါတယ်။တန်ကြားတော့ကျွန်တော်တခါတည်းနဲ့ဒီခိုင်ပြည်နယ်ဝန်ကြီးချုပ်ကိုကျွန်တော်ဖုန်းဆက်ပါတယ်။ဒီတော့ကျွန်တော်လွတ်တော်ဥပဒေကိုလည်းဖုံးဆက်ပါမယ်။ရခိုင်ပြည်နယ်တင်ကြီးအေဂျင့်ရဲ့အထောက်အကူမျိုးကော်မတီအဖွဲ့ဝင်ဖြစ်တဲ့ဦးဇော်အေးမောင်ကအဲ့ဒီဖမ်းဆီးခေါ်ဆောင်သွားတဲ့လူတွေရဲ့နာမည်အမည်စရင်းနဲ့တကွကျွန်တော်ကိုဗိုက်ဘာနဲ့ပို့ပေးပါဆိုလို့ကျွန်တော်ဗိုက်ဘာနဲ့ပို့လိုက်။ပို့ရလို့ပြည်ထောင်စုကိုတင်သားတယ်လို့ပြောပါတယ်။အခုလည်းပဲကျွန်တော်ရွာကိုရောက်နေတဲ့အကြောင်းကဒီမိသားစုဝင်တဲ့အနေနဲ့ကိုယ်တိုင်လက်မှတ်ထိုးပြီးတော့ဆက်ဆံရအဖွဲ့အစည်းတွေကိုဒါလည်းအမှန်တကယ်ရွာသားပါပဲသူတို့မှအပြစ်မရှိပါဘူးဆိုတဲ့အကြောင်းကိုလက်မှတ်ထိုးပြီးတော့သက်ဆိုင်ရာဌာနတွေကိုတိုင်မာကျွန်တော်တို့ကိုလည်းမိတ်တူပေးပါဆိုပြီးတော့အကြံပြုတဲ့အနေနဲ့ဒီရွာကိုရောက်နေတာဖြစ်ပါတယ
်ဧပြီလ9ရက်နေ့ကမြောက်ဦးမြို့ရှိရဲတပ်ရင်းဌာနချုပ်ကိုရခိုင်တပ်မတော်အေအေကနေဝင်ရောက်ပတ်ဆိုင်ချက်ပြီးရဲမိသားစုဝင်ခလုံးဦးကိုလည်းဖမ်းဆီးသွားတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်ဒါပေမဲ့အေအေဖွဲ့ဘက်ကတော့တိုက်ပွဲဖြစ်ပွားတဲ့လမ်းကြောင်းမှာဒီမိသားစုတွေရှိနေခဲ့ပြီးအပြည့်အံတရားမဖြစ်အောင်ကာကွယ်ပေးဖို့ကယ်ထုတ်ခဲ့တာဖြစ်ကြောင်းနဲ့လောလောဆယ်ကောင်းမွန်စွာဆောက်ရှောက်ထားပြီးပြန်လည်လွှဲပြောင်းပေးသွားနိုင်ဖို့စီစဉ်နေတယ်လို့ပြောဆိုထားပါတယ်။ကိုရင်းနေညာတိုက်ပွဲတွေနှစ်ဖက်တိုက်ခိုက်မှုတွေရှိခဲ့တယ်လို့မြန်မာစိုးရွားဖက်ကတပ်မတော်လက်နက်ကြီးတပ်ကပူကြီးစစ်ရှိသူဥပဝင်20ဦးကြာဆုံးသွားတယ်လို့လည်းအေအေဘက်ကပြောပါတယ်။မြောက်ဦးမြို့တွင်ပြစ်ခတ်မှုပြီးစေဦးကျေးရွာ၊ဘူးရမညိုကျေးရွာ၊ချောင်းသိကျေးရွာဘက်မှာလည်းတနက်ကြီးလက်နက်ငယ်ပြစ်ခတ်တိုက်ခတ်မှုတွေရှိနေခဲ့ပါတယ်။ဒီပြစ်ခတ်မှုကြောင့်အမျိုးသမီးမျိုးဦးတေဆုံးသွားတယ်လို့ချောင်းသိရွာကကလေးငယ်တူနဲ့မိခင်ဖြစ်သူတို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်တွင်တပ်မတော်နဲ့အေအေတို့ဖြစ်ပွားတဲ့တိုက်ပွဲစဉ်တွေမှာအင်အားသားတွေပေါ်ပြစ်မှတ်ထားတိုက်ခတ်မှုတွေများလာနေလို့ဒေသခံတွေစိုးရိမ်စိတ်တွေတိုးပွားနေပါတယ်ခင်ဗျာ။